ဒိုင်းနာရီနဲ့အပြစ်ရရေးအပေါ်နော်ဝေးရဲ့စိုးရိမ်ချက်ကိုလည်းတင်ပြပေးကြပါရစေ။မြန်မာနိုင်ငံရဲ့လက်ရှိ မြန်မာနိုင်ငံငြိမ်းချမ်းရေးအတွက်ငွေကြေးထောက်ပံ့မှုပေးနေတဲ့နော်ဝေးအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့အစိုးရဘက်တင်မကတိုင်းရင်းသားတွေဘက်ကိုလည်းထောက်ပံ့မှုမျှမြတာတာပေးတင်တယ်လို့အကြံပေးချက်ကိုတော့ရှစ်ဆက်ရှင့်မျိုးဆက်ပွင့်လင်းအဖွဲ့ဘက်ကအကြံပြုခဲ့တဲ့မြမအရေးဆွေးနွေးပွဲအကြောင်းကိုတော့နော်ဝေးနိုင်ငံအော့စလိုမြို့မှာဒီဇင်ဘာလ15ရက်နေ့ကကျင်းပခဲ့တာဖြစ်ပ
ဲတွေနဲ့ပတ်သက်လို့မြန်မာလူထုခြေပြုအဖွဲ့အစည်းတွေနဲ့တိုင်းနာလက်နက်ကိုင်အဖွဲ့တွေဘက်ကသဘောထားအမြင်တွေကိုဆွေးနွေးခဲ့ကြပါတယ်အထူးသဖြင့်နော်ဝေးအစိုးရကသမရဦးသိန်းစိန်အစိုးရရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အတွက်ငွေကြေးအကူအညီအမြောက်အများထောက်ပံ့ထားတာပါဒါကြောင့် NCA အပြစ်ခတ်ရစဲရေးစာချုပ်မှာလက်နက်ကိုင်အဖွဲ့အစည်းအားလုံးမပါဝင်တဲ့အပေါ်သူတို့ဘက်ကစိုးရိမ်မကင်းဖြစ်မှုတွေကိုတွေးကြရတယ်လို့နော်ဝေးနိုင်ငံကိုရောက်ရှိနေတဲ့KNU ဒုဥက္ကဋ္ဌနော်စီဖိုရာစင်က VOE ကိုပြောပါတယ
်။အာသူတို့လက်နည်းနည်းစဉ်းစားစရာရှိတာပေါ့သူတို့ဆိုရင်မရှိတာပေါ့။သူတို့ဖြစ်ပါကိုလာတလောဖြစ်နေတဲ့အခြေအနေနဲ့နိုင်ငံရေးပြောင်းလဲမှုအခြေအနေပေါ်မှာပေါ့လေ။သူတို့ကလည်းဒါကိုစိတ်ဝင်စားတယ်။ကျမတို့ပြည်သူလူထုတွေကလည်းသူတို့ဘယ်လိုသဘောထားရှိကြဆိုတာသူတို့လည်းသိချင်တယ်။တကယ်ကြည့်မယ်ဆိုတော့စစ်တကတော့အာဏာရှိသေးတယ်ပေါ့နော်။အဲ့ဒါစစ်တကအာဏာရှိမယ်ဆိုရင်ပြည်သူလူထုတွေကဘယ်လိုဟောဆောင်မြန်လေးချက်နဲ့ရှင်းနိုင်တယ်လဲပေါ့သူတို့ဒါကိုတော့သူတို့မင်းရပါတော့
ဒါအပြင်တိုင်းရင်းသားနဲ့နှကိုင်ဖွဲ့ရီနဲ့အပြစ်ခတ်ရစဲရေးအတွက်တက်မတော်ရဲ့ပူပေါင်းပါဝင်မှုကအဓိကအရေးပါတယ်လို့လဲနော်စီဖိုရာစင်ကဆိုပါတယ
်တက်မတော်ကလည်းပါဝင်ပူပေါင်းပါဝင်မှုမရှိဘူးဆိုရတဲ့ပြည်သေးမှရှင်းနေတဲ့အတိပခါကတော့ဆက်လက်ဖြစ်သွားမှာပဲလို့ကျွန်မကတော့ဒီလိုမြင်တယ်လေဘာဖြစ်လို့ဆိုတော့ဒီငင်းချိုင်းနဲ့ဘာပဲပဲဖြစ်ဖြစ်ဒီပြစ်ခတ်ရစဲရတာပေါ့အတွက်ဖြစ်တမန်တော်ကအဓိက actor ဖြစ်တယ်။အဲ့ဒါကြတမန်တော်ကပြောင်းလဲပြပြောင်းလဲမှုမရှိဘူးဆိုရင်တော့အဲ့ဒါအခက်အခဲများကြီးရှိလာတယ်
။နော်ဝေးဆိုရကမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်စဉ်မှာပါဝင်ကူညီဆောင်ရွက်နေတဲ့အခြေအနေနဲ့ပတ်သက်လို့ပြည်လာနိုင်တဲ့အလားအလာပေါ်မှာမြန်မာလူထုအခြေပြုအဖွဲ့တွေရဲ့သဘောထားတွေကိုဆွေးနွေးပွဲမှာဥဆောင်ပါဝင်ခဲ့သူတုပ်ဖြစ်တဲ့88မျိုးဆက်ပွင့်လင်းလူဖွဲ့စည်းခေါင်းဆောင်ဦးကိုကိုကြီးကလည်းတင်ပြပြောဆိုခဲ့တယ်လို့ပြောပါတယ်
အခုဒီကတော့မြန်မာနိုင်ငံအပြောင်းလဲနဲ့ပတ်သက်လို့စိတ်ဝင်စားလေ့လာကြတယ်ဒီလက်ရှိနော်ဝေးဂျန်အစိုးရနဲ့မြန်မာနဲ့ဆက်ဆံရေးကိုလည်းတည်ချင်တယ်ပေါ့နော်အဲဒါကြောင့်မလို့ကျွန်တော်တို့ကလက်ရှိမြန်မာနိုင်ငံရဲ့အပြောင်းလဲအခြေအနေတော့ရင်ဆိုင်ရမယ့်အခြေအနေတွေအဲ့ဒါတွေကိုကျွန်တော်တို့ပြန်ပြီးရှင်းပြတာပေါ့ဒီနေ့ထင်အခုအချိန်ထိအဆင့်ထိရောက်လာတဲ့ကြိုးပမ်းမှုတွေကိုရှင်းပြတယ်ပြီးတော့ဒါပေမဲ့လက်ရှိအခြေမှုကြီးဖြစ်ပေါ်နေတဲ့အခြေအနေလက်မှတ်မထိုးနိုင်သေးတဲ့အဖွဲ့တွေနဲ့ပတ်သက်ပြီးဥပပေါင်းပါဝင်လာနိုင်ဖို့ကြိုးစားရမယ့်အခြေအနေပေါ့နော်အဲဒါကိုကျွန်တော်တို့ပြောပြတယ်။ဆိုနိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့ကလည်းပဲဒီအစိုးရတက္ကူရောဒီတိုင်းသာလက်နက်ကိုင်အဖွဲ့အစည်းတွေကိုပါထောက်ပံ့မှုတက်တာတက်ဖြစ်အောင်လုပ်ပေးတင်တယ်ဆိုတာလည်းကျွန်တော်တို့အားလုံးအကြံပြုတယ်
။ဒီဆွေးနွေးပွဲကိုမြမအရေးဆောင်ရွက်နေတဲ့ Norwegian Burma Committee ကဦးစီးကျင်းပတာပါ။အော့စလိုစာပေပိတ်မှန်မှာကျင်းပတဲ့မြမအရေးဆွေးနွေးပွဲကိုနော်ဝေးနိုင်ငံရေးသမားတွေလေလာအကဲခတ်သူတွေ NGO အဖွဲ့တွေနဲ့သတင်းသမားတွေလည်းတက်ရောက်ခဲ့ကြပါရဲ့ရှင်